စစ်ကောင်စီတပ်ကအင်အားအများအများတိုးမြင့်ချထားတဲ့ရှမ်းပြည်နယ်မှာဗုဒ္ဓဘူးနေနဲ့ဒီကနေ့ကြာသပတေးနေ့နှစ်ရက်ဇက်တိုက်တိုက်ပွဲဖြစ်ပါတယ်။ဟာခါမျိုးနဲ့ဖလန်းမျိုးအနီးမှာစစ်တပ်ကို CNA ချင်းအမျိုးသားတပ်နဲ့CDF ချင်းပြည်သူ့ကာကွယ်ရေးတပ်တွေကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ရန်ကုန်ကလာတဲ့ချင်းပြည်နယ်ကတိုက်ပွဲသတင်းကိုရန်နိုင်ပြောပြပေးပါရှင်။
ချင်းပြည်နယ်ထန်တလန်မတူပီမင်းတပ်ဖက်တွေမှာစစ်တပ်နဲ့CNA CDF ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်ခဲ့ပြီးတဲ့နောက်အော်တိုဘာလ9ရက်စပြီးစစ်ကောင်စီကချင်းပြည်နယ်ဘက်မှာတပ်အင်အားအများပြားပို့ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်အင်အားတိုးချဲ့နေတဲ့မှာပဲမနေ့ကနဲ့ဒီနေ့ဟာခါနဲ့ဖလန်းနီးမှာစစ်တပ်နဲ့
CNA CDF ဘူပေါင်းတက်တီတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေနဲ့ပတ်သက်လို့CNA ခေါ်ချင်းမျိုးသားတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူ
ဆလမ်ကနဲ့အခါခက်လာတဲ့စစ်ကောင်စီတပ်တွေနဲ့ကျွန်တော်တို့ကျေးရွာတရာမှာပြန်ဖြစ်တော့ဒီလိုခေတ်ကနဲ့ဆလမ်မျိုးခံကုန်းပေါ်ကနေလက်နဲ့ကြည့်နေတည်တော့အထိခိုက်တော့မရှိဘူးဆက်ဆက်ဘလို့ဖြစ်လာမလဲတော့ကျွန်တော်တို့ပြောလို့မရသေးဘူးခုထိတော့ကျွန်တော်ဟာခါခက်ကိုတို့အများကြီးပို့တက်လာတဲ့စစ်ကောင်စီတပ်ကိုကျွန်တော်ကပိတ်ထားတာပေါ့ဒီနေ့ဖလမ်းမျိုးအနီတိုက်ပွဲဖြစ်တဲ့နေ ဒီဒီလိုကျွန်တော်ပြောတယ်ဒီချေတစ်လောက်ရှိတဲ့ရောတောင်းအင်ကိုမီးရှို့တယ်အဲ့မင်းကတော့သူတို့အဲ့ဒီလိုဖလန်းကနဲ့အလာမှာအရက်ပန်းနေတော့အဲ့ဒီဒေရမအလောင်းဆောင်တွေ့ရတယ်ကျွန်တော်ကြားပြရတာကအဲ့ဒါစစ်ကောင်စီကပြစ်ပြီးတော့ဒေရမပြစ်ထားတာပေါ့ဒီနေ့အလောင်းပြန်ကောက်တယ်တော့ကျွန်တော်ပြရတယ
်ရသားတွေဆုံးလာနဲ့ပတ်သက်ပြီးတော့တိကျအတီးပြုတ်ချက်တော့မရသေးပါဘူးဟခမျိုးကတယောက်ကတော့မနေ့ကဟခမျိုးအထက်မှာတိုက်ပွဲဖြစ်ကြောင်းကြားသိရပေမဲ့ဒီနေ့တိုက်ပွဲဖြစ်တာတော့မသိရကြောင်းပြောပါရစေ
။ညပြင်းပြင်းကြာလို့ရစိတ်မှတော့စိတ်ကိုဖြစ်တယ်လို့ပြောကြတယ်။အဲမနေ့ကပေါ့ရွာဘက်ကြားတဲ့လမ်းမှာပါခံတလမ်းဖြစ်ခေါ်မှာပေါ့။ညလုံးရောအခါကနေ၆မိုင်ကိုမနာတော့ဘူးကြီး။ဆမ်းညတယ်ရွာက
ဟခဒေသကနောက်တူကတော့ဟခမြို့မှာနေကင်းဘက်အခြေအနေပုံမှန်ရှိနေပေမဲ့ညနေပိုင်းမှာတော့လမ်းမောထွက်သူမရှိတော့ဘူးလို့ပြောပါတယ်
။ဟခတော့ဘလို့ရတော့မဆူသေးဘူး။ဒီတိုင်းပဲနေနေကြောင်ရဝါဘာလို့ရှိတော့လူကမရှိတော့ဘူးလေ။အပြင်မထွက်ကြတော့ဘူး
။ချင်းမီနယ်ကအခုရပိုင်းတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။စက်တင်ဘာလတုန်းကတော့ထန်တလန်မြို့နယ် CNA ချင်းမျိုးသားတပ်ဖွဲ့ဌာနချုပ်အနီးစစ်ကောင်စီရဲ့လုံးလုံးရေးတပ်ခန့်ကို CNA နဲ့ CDF အဖွဲ့တွေကတင်းယူခဲ့ပြီးတဲ့နောက်ထန်တလန်မြို့မှာတိုက်ပွဲဖြစ်ခဲ့ပြီးထောင်နဲ့ချီတဲ့မြို့ကန်တွေနေရာဆုံးခွာတိမ်းရှောင်နေကြပါတယ်။လောလောဆယ်မှာတော့စစ်ကောင်စီတပ်ကမကွေးတိုင်းပခုတ်ကူနဲ့သခိုင်းတိုင်းကလေးမြို့ကတဆင့်ချင်းအောင်ကိုစစ်ကြောင်းနှစ်ကြောင်းနဲ့တွားနေပြီးတန်ကြက်ကရင်အပါဝင်စစ်ကား100ကျော်လောက်ရှိမယ်လို့ဒေသခံတွေကခန့်မှန်းကြပါတယ်။အဲဒါကြောင့်ချင်းမီနယ်ဘက်မှာတိုက်ပွဲတွေပြင်းထန်လာမှာကိုလည်းစိုးရိမ်နေကြပါတယ်ခင်ဗျာ။